တော်ဆန်းစုကြည်ဆောင်းရသည့်အထူးအိုလံပိကပွဲတော်ကျင်းပတဲ့ပျောင်ချမ်းမှာပဲဒီနေ့ရှိနေပါသေးလားခင်ဗျ
။ဟုတ်ကဲ့ဒီနေ့တော်ဆန်းစုကြည်ကဒီဆောင်းရသည့်အိုလံပိကအားကားခန်းနာနေပြီးတော့ဒီနေ့မနေ့မှာကတော့သူကဒီကမ္ဘာလုံးဆိုင်ရာကွန်မြူနတီရည်လာကံကိုဆက်လက်ပြီးတက်ပါတယ်။နေ့ကတော့ဆောင်းရသည့်အိုလံပိကဖွံ့ဖြိုးအခမ်းအနားကိုတော်ဆန်းစုကြည်အဖွဲ့မေကတော့ကြားတာပေါ့လေ။နေ့ကတော့တော်ဆန်းစုကြည်ကကမ္ဘာနိုင်ငံလုံးဆိုင်ရာကွန်မြူနတီရည်လာကံမှာအတိအကျစကားပြောကြသူတွေနဲ့တော်ဆန်းစုကြည်ကတက်ရောက်ပြီးစကားပြောတာဖြစ်ပါတယ်ခင်ဗျ
ာ။ဟောဟုတ်ကဲ့မနေ့ကအိုလံပိကအဖွဲ့ဖွံ့ဖြိုးအခမ်းအနားမှာဗာများမိန်ချခဲ့ပါလေခင်ဗျ။
အဓိကတော့ဒေါက်ဆန်းစုကြည်ကမနေ့ကအိုလံပစ်ဖွံ့ဖြိုးအခမ်းအနားမှာသူပြောကြားသွားခဲ့တာကတော့တကယ်တမ်းပြောရမယ်ဆိုလို့ရှိရင်ပေါ့လေအားကစားပြိုင်တဲ့နေရာမှာပထမဆုံးပြိုင်တဲ့လူနဲ့နောက်ဆုံးပြိုင်တဲ့လူနဲ့အားလုံးကအတူတူပါပဲ။အဓိကတကယ်တမ်းအရေးကြီးတာကတော့ဒီပွဲစဉ်တစ်ခုလုံးကိုအစနဲ့အဆုံးအထိအတူတကွရှင်သန်ဖို့ရတာလေအရေးကြီးပါတယ်ဆိုတဲ့အကြောင်းပေါ့လေ။သူအဓိကထားပြီးသူပြောသွားတာ
ပါ။ဟောဟုတ်ကဲ့ဒီနေ့ကျင်းပသွားတဲ့ခွန်ပြိုးရေးဆိုင်အညီလာကဟုတ်ကဲ့အဲ့မှာကော
အားလုံးခင်ဗျာကွန်ပျူတာရဲ့ညီလာခံမှာတော့ဒေါက်ဆန်းစီကအဓိကစကားပြောတဲ့ speaker တယောက်အနေနဲ့သူကတက်ရောက်ခဲ့ပါလေအဲ့အဲ့မှာတော့ဒေါက်ဆန်းစီကကဘာမှာဆင်းရဲမွဲတေမှုတွေပျောက်စေရင်ဆင်းရဲချမ်းသာမှုကွာဟမှုတွေကိစ္စရပ်တွေကိုဒေါက်ဆန်းစီကအခြေတွင်ရှင်းပြတင်ပြသွားဖြစ်ပြီးတော့အရှိမအရှင်ရာချမ်းသာတာအဓိကမဟုတ်ဘူးအလုံးဟာငင်းငင်းကြမ်းကြမ်းနဲ့ကဘာကြီးကိုတာယာဝါပြောတဲ့အတူတကွနေထိုင်ပုံစံနေထိုင်ရေးပြီးသားအဓိကဖြစ်တဲ့ဆိုရဲအကြောင်းတော့တောင်းဆန်းစီကအခြေတွင်ပြောပြသွားဖြစ်ပါလေ
။အော်ဟုတ်ကဲ့ခင်ဗျာဒီညီလာခံကိုကျွန်တော်တို့ဘယ်နိုင်ငံကဘယ်သူတွေများတက်ရောက်ပါလဲခင်ဗျာအားကစားသမားတွေရောတက်ရောက်ပါလားခင်ဗျာ
။အဲဒီနိုင်ငံကနိုင်ငံပေါင်း130နိုင်ငံကအားကစားသမားပေါင်း2300ကျော်တက်ရောက်တာကိုသိရှိရပါလေ။ကျွန်တော်တို့အာရှတက်ကကဆိုလို့ရှိရင်တော့ကျွန်တော်အင်ဒိုနီးရှားရဲ့ BNI ရဲ့ထိုင်းရဲ့တက်ရောက်တာကိုသိရှိရပါလေခင်ဗျာ။ခြားနိုင်ငံကတော့ဒီဥရောပနိုင်ငံနဲ့အနောက်နိုင်ငံကအာဇာသမားတွေလာပါတယ်ခင်ဗျာ။အဲဒီနိုင်ငံကြီးအချို့ကခေါင်းဆောင်အချို့လည်းတယောက်တော်ကိုတွေ့ရှိရပါတယ်။
ဒီဆောင်းရသည့်အိုလံပစ်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မတန်မစွမ်းသူများပြိုင်ပွဲလို့လည်းပဲပြောနေတယ်။အဲဒါလေးမရှင်းနိုင်တဲ့ပတ်သက်လို့ကျွန်တော်တို့စိတ်ဓာတ်မတန်စွမ်းတာလားဒါကိုအင်ကမတန်စွမ်းတဲ့ပွဲလားအဲဒါလေးကိုရှင်းပြပေးပါလားခင
်ဗျ။အဓိကတော့ဒီဘယ်လိုပြောမလဲလူရဲ့စိတ်ပိုင်းဆိုင်ရာမတမစွမ်းတဲ့ဥစ္စာတွေကိုဆိုလိုတာပါ။ဥပမာဒီခန္ဓာကိုယ်ချိုးရင်းနေတာဒီပျက်စီးနေတဲ့ဒီဒုက္ခသည်ရှင်တိုင်းနဲ့ပွဲမဟုတ်ပါဘူး
။
စိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာချိုးတဲ့နေတဲ့ငြင်းငြင်းမီတဲ့ပေါ်ငြင်းငြင်းတိမပြေဝတဲ့ဒီလူငယ်လေးတွေသူတို့တွေကနေပြီးတော့တက်ကြွတဲ့လူတွေပြင်ရတဲ့လူတွေကိုစုပေါင်းပြီးတော့ရှင်တိုင်းနဲ
့ဩဟုတ်ကဲ့ခင်ဗျာ။ဒီညီလကံပြီးတော့နောက်ဒီဒေါအောင်ဆန်းစုကြည်ရဲ့ဒီကနေ့အစီအစဉ်ရဲ့နက်ဖာပြုလုပ်မဲ့အစီအစဉ်လေးတွေကိုကျွန်တော်တို့သိပြရစီခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒေါအောင်ဆန်းစုကြည်ရဆိုလို့ရှိရင်အဲဒီနေ့လေပိုင်းမှာကတော့ကျွန်တော်ဒီချောင်ချမ်းအိုလံပစ်ကနေပြီးတော့တင်ပေါ်လေးစိတ်ကိုသူဒီ private jet လေးနဲ့သူပြန်လာမှာဖြစ်ပါတယ်။တင်ပေါ်လေးစိတ်ကနေပြီးတော့မှဒီ Gwangju မြို့ကိုဆက်လက်ပြီးတော့ဒီ domestic airline နဲ့ပေါ့လေဒေါအောင်ဆန်းစုကြည်ရပြည်တွင်းလေကြောင်းလိုက်နဲ့ဆက်လက်ဆက်ကောင်မှာဖြစ်ပါတယ်။ Gwangju မြို့ကိုတော့ဒီနေ့ည9:00စနေကြီးခွန်လိုက်ပွဲမှာ Gwangju လေးစိတ်ကိုဒေါအောင်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။အဲဒီနေ့ညမှာတော့ဒေါအောင်ဆန်းစုကြည်ကအဲဒီ Gwangju မှာပဲညအဲ့ပြီးတော့အနောက်ယူမှာဖြစ်ပြီးတော့မနေ့ကမနေ့ပိုင်းမှာကတော့ Gwangju မှာရှိတဲ့ Democracy တော်လှန်ရေးမှာကြာဆုံးသွားခဲ့တဲ့ကျောင်းသားပြည်သူတွေရဲ့ပြင်းပြပေါ့လေ Democracy တော်လှန်ရေးအထိမ်းအမှတ်တုတ်တံကိုတွားရောက်ပြီးတော့ဒေါအောင်ဆန်းစုကြည်ကဘန်ဂွေချအလေးပြုမှာဖြစ်ပါတယ်။အဲဒီအလေးပြုတဲ့စီစဉ်ပြီးသွားရင်တော့ဒေါအောင်ဆန်းစုကြည်က Gwangju မြို့ရဲ့ Gwangju မြို့တော်သူစုပေးပွဲအခမ်းအနားကိုတက်ရောက်ပြီးတော့ Gwangju မြို့တော်သူစုကိုလက်ခံရယူမှာဖြစ်ပါတယ်။အဲဂွန်ဂျူမြို့တော်စုကိုလက်ခံရယူပြီးတဲ့နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်က2004ခုနှစ်ကချင်းမြင့်ချင်းကိုခံခဲ့ရတဲ့ဂွန်ဂျူလူခွန်ရေးစုကိုတဖန်ပြန်လည်လက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ။
ဦးရနိုင်ထွန်းကျေးဇူး